Welcome to the Voice of America in Burmese.
mingla ba shin 2019 khu ni zulan la 21 ye taw ja ni nyan le be voe season 2 go american pirang su myo raw washington dc kan ni sa tin thol le ni ba bi line to meter 16 19 ne 25 ro ga ni dai yai phan yu na sin nai ma le shin chuma kwa nyu ba khu nyet ni ga bai season 2 taw win yu ba ma shin
chin lo online yu ba ဒီနေ့နိုင်ငံဆိုင်ရာသတင်းတွေထဲမှာတော့ရုရှားရဲ့စုံစမ်းမှုတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေရှာဖွေနေတဲ့အကြောင်းသတင်းတွေဖော်ပေါ်နေပါတယ်။ကိုရီးယားကျွမ်းဆောင်ကတင်းမာမှုတွေရှော့ချရေးဆွေးနွေးဖို့ကံလန့်ချက်ကိုမြောက်ကိုရီးယားကအမြန်ဆုံးလက်ခံဖို့တောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုမကင်ဖြူရင်းနဲ့လည်းကြီးညာပြီးတော့မှာပါ
။အခုညနေခင်းနားဆင်ကြရမယ့်သတင်းစာမားတွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလလူအခွင့်ရေးအထူးကိုယ်စားလှယ်ရဲ့6ကြိမ်မြောက်ခရီးစဉ်နောက်ဆုံးရက်မှာဘယ်သူတွေနဲ့တွေ့ဆုံခဲ့ပါသလဲ။
ဟုတ်ကဲ့ဒီနေ့မနေ့ဒေါက်တာရန်ကြီးကြီးကရှိတိကျုပ်ထွန်းထုံးနဲ့အရင်ဆုံးပြောပါရဲနောက်ပြီးတော့ဒီနေ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ကြောင့်ဆက်ပြီးပြောပါရဲပြီးတော့ပြန်ကြားရေ
းကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါရဲမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့တို့တွေ့ဆုံဆွေးနွေးမှုအခြေအနေနဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေတက်တေခံအထောက်ထားစာအုပ် CI လုပ်ခွင့်ပေးထားတဲ့ရဲ့အတွင်းတက်တေခံစာအုပ်လုပ်ချဖို့သက်ဆိုင်ရာယုံတွေကသတိပေးနှိုးဆော်ထားတဲ့အကြောင်းတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပေါ်မှာရုရှားရဲ့ဝင်ရောက်စစ်ပတ်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေကရှာဖွေနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ထင်ရှားတဲ့အစိုးရရှိနေပြီးစုံစမ်းရရှိပြီးပါဝင်တဲ့အထူးစုံစမ်းစစ်ဆေးမှုရဲ့အဖွဲ့ကတော့ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးချိန်မှာသမ္မတရဲ့လက်ထောက်တွေကရုရှားနဲ့ပတ်သက်မှုရှိမရှိစုံစမ်းနေတာပါ။ဒီနေ့ကအင်ဖီရိုသတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရသူဆာရာဟက်ကဘီစန်တာဆင်ပြောဆိုချက်အရစုံစမ်းစစ်ဆေးရေးမှုမူလဟာသမ္မတထရန့်ကစောင့်ကြည့်နေသူတူဖြစ်တယ်ဆိုတာကတော့ထင်ရှားနေပါတယ်။
Okay, I mean, I can't predict everything that could possibly take place in the future and what...
ရှင်းနာကမှာဖြစ်လာမယ့်ကိစ္စတွေကိုကြိုတင်ဟောကိမထုတ်နိုင်တယ်လို့အထူးစုံစမ်းစစ်ဆေးသူမူလာလွတ်ဆောင်မယ့်ကိစ္စတွေကြောင့်တစုံတရာတုံ့ပြန်အရေးယူလောက်တဲ့အထိဖြစ်လာမလားဆိုတာတွေကိုမသိနိုင်သေးတဲ့အကြောင်းပြောဆိုသွားတာပါ American media တွေမှာတော့အထူးစုံစမ်းစစ်ဆေးမှုတွေမှာသမ္မတနဲ့သူ့မိသားစုရဲ့ဗဏ္ဍာရေးလုပ်ငန်းတွေပါပါဝင်လာမှာကိုသမ္မတထွန်းကဘဝင်မချဖြစ်နေတဲ့အကြောင်းဖော်ပြနေကြပါတယ် Washington Post သတင်းစာကတော့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်နေတဲ့လက်ထောက်တွေမိသားစုဝင်တွေနဲ့သူကိုယ်တိုင်တို့လူချင်းချမ်းသာခွင့်ရနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့သမ္မတကအကြံပေးရရှိရေကိုညွှန်ကြားထားတယ်လို့လည်းရေးသားခဲ့တာပါသမ္မတရဲ့လူချင်းချမ်းသာခွင့်ပေးနိုင်တဲ့အာဏာနဲ့ပတ်သက်လို့သမ္မတထွက်ရရှိနေပြီးဆွေးနွေးနေတဲ့အကြောင်းလဲနှိစက်သူတွေကိုကိုကဖော်ပြခဲ့ပါတယ်သူစုံစမ်းစစ်ဆေးဖော်ဝင်ရဲ့အလုတ်ကိုင်းနဲ့နိုင်ငံရဲ့နောက်ကျောင်းရာဇဝင်တွေကိုစုံစမ်းပြီးစုံစမ်းစစ်ဆေးလုပ်ငန်းကိုတိုက်ခါချဖို့ဓမ္မမော်ရင်လဲအထူးစုံစမ်းစစ်ဆေးမှုမူလကိုခြေပနိုင်မယ့်အချက်လက်တွေရရှိနိုင်မှုသမ္မတရဲ့လက်ထောက်တွေကကြိုးပမ်းနေတယ်လို့လဲနယူးယောက်တိုင်းစင်စာကရေးသားဖော်ပြခဲ့ပါတယ်
ကိုရီးယားကျူးဆွန်မှာတင်းမာမှုတွေရော့ကျပြီးနောက်ဆုံးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ဖို့အတွက်စစ်ဘက်ဆိုင်ရာဆွေးနွေးမှုတွေလုပ်သွားဖို့ကမ်းလှမ်းချတာကိုမြောက်ကိုရီးယားအနေနဲ့အမြန်ဆုံးလက်ခံဖို့တောင်ကိုရီးယားဆွေးရကဒီကနေ့တိုက်တွန်းလိုက်ပါတယ်။နှစ်ဖက်စစ်တပ်ကြားဆွေးနွေးဖို့အပြင်1950-53ကိုရီးယားစစ်ပွဲကြောင့်ကွဲကွာခဲ့ရတဲ့နှစ်ဖက်မိသားစုတွေခဏတာပြန်လည်ဆုံတွေ့ခွင့်ပေးတဲ့အစီအစဉ်ကိုလည်းရှေ့လာထဲမှာပြန်လည်စတင်နိုင်အောင်တရားဆွေးနွေးမှုတွေလုပ်သွားဖို့တောင်ကိုရီးယားဆွေးရကကမ်းလှမ်းထားတဲ့အပေါ်မှာမြောက်ကိုရီးယားဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပါဘူး။ဒါကြောင့်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကိုရီးယားနှစ်နိုင်ငံနယ်စပ်ကပန်မွန်ကျွန်းစစ်မဲ့ဆုံမှာဒီနေ့ဇူလိုင်လ22ရက်နေ့ဆွေးနွေးပွဲတွေလုပ်သွားဖို့ဆိုတဲ့တောင်ကိုရီးယားရဲ့ကနဦးကမ်းလှမ်းချက်ဖြစ်လာဖို့ကတော့မလွယ်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီနေ့ကြေညာချက်ထုတ်ပြန်ပြောပါရယ်တောင်လင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားစီးတင်းမာမှုတွေလျှော့ချပြီးစစ်ဘက်ဆိုင်ရာဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးဟာကိုရီးယားကျွန်းဆွေငင်းငယ်ကြီးနဲ့တည်ငြိမ်ရေးအတွက်အရေးကြီးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါရယ်တကယ်လို့ဒီကမ်းလှမ်းချက်အကောင့်ထဲဖော်နိုင်မယ်ဆိုရင်တော့ဒါကိုရီးယားနိုင်ငံအကြား2015ခုနှစ်ဒီဇင်ဘာလကစလို့ရက်ဆိုင်နေခဲ့တဲ့ဆွေးနွေးပွဲတွေကိုပြန်ဆနိုင်တာဖြစ်ပါလိမ့်မယ်။အဲ့ဒီအချိန်ကစပြီးတော့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စစ်ဆင်တွေကိုတွင်းပြစ်လှုပ်ဆောင်လာခဲ့တာကြောင့်နိုင်ငံဆက်ဆံရေးပို့ပြီးတော့ဆိုးဝါးနေခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဖဂန်နစ္စတန်နိုင်ငံဆိုင်ရာမူဝါဒကိုဒီလမကုန်ခင်ပြည်ဝင်ကြီးညာလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီသတင်းမှာ IS အစ္စလာမ်အစိုးရတွေနဲ့တခြားအကြမ်းဖက်ဝါဒီအုပ်စုတွေရဲ့လှုပ်ရှားမှုတွေကြီးထွားလာနေတဲ့အပေါ်စိုးရိမ်မခင်ဖြစ်နေချိန်မှာပဲသမ္မတရဲ့သဘောထားကိုစောင့်ဆိုင်းနေကြတာပါ။ အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကိုလုတ်ပိုင်권တွေပို့ပေးမဲ့သမရရဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့အာဖဂန်သမရအရှရကာနီပါဝင်အများကကြိုဆိုထားကြပါတယ်အမေရိကန်လက်တော်ကိုယ်စားလှယ်အနေနဲ့စဉ်စားဆုံးဖြတ်ရမယ့်ကိစ္စတွေအများအပြားရှိနေပေမဲ့သမ္မတထရမ့်တက်လာခြင်းကဆက်လို့အာဖဂန်နိုင်ငံဆိုင်ရာအမေရိကန်မူဝါဒနဲ့ပတ်သက်ပြီးအာဖဂန်နဲ့အိန္ဒိယပါကစ္စတန်မီဒီယာတွေမှာတော့လူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်ရှိနေကြပါတယ်။အာဖဂန်ဆိုင်ရာအမေရိကန်ရဲ့မူဝါဒတွေအကြီးအကျယ်ပြောင်းလဲလာနိုင်တဲ့အလားအလာပေါ်လေ့လာဆန်းစစ်သူတွေကြားအမြင်မျိုးမျိုးရှိနေပေမဲ့အမေရိကန်အစိုးရကတော့တပ်ဖွဲ့ဝင်အရေးအတွက်ထပ်မံတိုးမြှင့်မှုပြောဆိုထားတာလည်းဖြစ်ပါတယ်။ကကတချို့ကတော့မဟာဗျူဟာတည်းရဲ့ခိုင်ခိုင်မာမာမရှိဘဲတပ်ဖွဲ့ဝင်အင်အားတိုးမြင့်လိုက်မယ်ဆိုရင်ထိရောက်မှုရှိမှာမဟုတ်ဘူးလို့မြင်နေကြပါတယ်။သမ္မတထရန့်ကတော့အာဖဂန်မှာအမေရိကန်ကဒီလောက်ကြာကြာဘာတွေလုပ်နေတယ်လဲဆိုတာကိုနားလည်သဘောပေါက်နိုင်အောင်ကြိုးစားနေတယ်လို့မချသေးရင်တုန်းကပဲပြောဆိုထားတာပါ။အာဖဂန်နိုင်ငံကတော့တာလီဘန်စစ်သွေးချွာတွေကိုအားပေးနေတယ်လို့ဆွဆွဲထားတဲ့ပါကစ္စတန်နိုင်ငံပေါ်အမေရိကန်သမ္မတကခက်ချင်းချင်းကင်တွယ်ဖို့လိုလားနေပါတယ်။ပါကစ္စတန်နိုင်ငံကတော့အာဖဂန်နိုင်ငံရဲ့ဆွဆွဲချက်တွေကမှန်မှန်ကန်မှုဆိုပြီးငင်းဆန်ထားတာပါ။ကုလသမဂ္ဂဆိုင်ရာအာဖဂန်တမန်ကြီးဇမေခါလီဇက်ကလည်းပါကစ္စတန်နိုင်ငံထဲမှာခိုလုံနေကြတဲ့အချမ်းဖက်ဝါရီတွေကိုပြစ်မှတ်ထားချေမှုမို့မကြသေးရင်တော့ပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပြီးပြောဆိုထားတာဖြစ်ပါတယ်
။လက်ရှိအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson Exxon Mobil ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ်တာဝန်ယူခဲ့ချိန်တုန်းကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကို Exxon ကုမ္ပဏီကချိုးဖောက်ပြီးတော့စီးပွားရေးလုပ်ခဲ့တယ်လို့ဆိုပြီးအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကဒေါ်လာ2000တန်ငွေချမှတ်ထားတာနဲ့ပတ်သက်လို့ဗဏ္ဍာရေးဌာနကို Exxon ကတရားစွဲလိုက်ပါတယ်။ကုမ္ပဏီအနေနဲ့မှားယွင်းတာတခုမှမလုပ်ခဲ့ဘူးလို့ဆိုပြီးဗဏ္ဍာရေးဌာနရဲ့ဆုံးဖြတ်ချက်ဟာမျှတမှုမရှိဘူးလို့ Exxon ကုမ္ပဏီကပြောပါတယ်။ဒါကြောင့်ဒီဗဏ္ဍာရေးဌာနရဲ့လှုပ်ဆောင်မှုကို Texas ပြည်နယ်မှာရှိတဲ့ American ခရိုင်တရားရုံးကနေတစင်တရားစွဲလိုက်တာပါ။ Exxon ကုမ္ပဏီကရုရှားဆူရပိုင်း Rosneft ရေနံကုမ္ပဏီအကြီးအကဲ Mr. Tillerson ရဲ့ဒီရေရှည်စီးပွားရေးမိတ်ဆွေတူလည်းဖြစ်တဲ့Igor Sachin နဲ့2014ခုနှစ်တုန်းကသဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ဗန်နာရေးဌာနကပြောပါရယ်။ယူကရိန်းနိုင်ငံ Crimea ဒေသကိုရုရှားကသူ့နိုင်ငံထဲသွတ်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့ရုရှားဆိုရအရာရှိတချို့ကိုအမေရိကန်ကတံခတ်ပိတ်ဆို့တဲ့အထက်မှာဆက်ရှင်လဲပါခဲ့တာပါ။ Exxon ကုမ္ပဏီဟာဒီအမေရိကန်ဆိုရဆက်မှတ်ထားတဲ့တံခတ်ပိတ်ဆို့မှုတွေကိုဂရုမစိုက်ဘဲရုရှားနဲ့ဒီရင်းနှီးတဲ့သဘာဝတူညီလုပ်ငန်းတွေလှုပ်ဆောင်ဖို့ဆက်ရှင်နဲ့သဘောတူညီချက်ရယူခဲ့တာလို့ဗန်နာရေးဌာနကပြောပါရယ်။အဲ့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့လည်း Exxon ကုမ္ပဏီကပုံပုံလင်းလင်းဖွင့်ချခဲ့တာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်။ဒါပေမဲ့ Exxon ကတော့ဆက်ချင်းပေါ်မှာတန်ခတ်အရေးယူတာဟာသူ့အပေါ်ပုံကိုရေးအရာအရေးယူတာသာဖြစ်ပြီးတော့ Rosneft ကုမ္ပဏီနဲ့မဆိုင်ဘူးလို့တုံ့ပြန်ထားပါရယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15965ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗင်နီဇွဲလားနိုင်ငံမှာအရက်သားတွေကိုအကွက်ချက်ချအပြစ်ပေးရေးယူနေတာတွေအစိုးရရဲ့ချမ်းပြဝါရဆွဲလို့ရတဲ့နေတမန်နီကိုလတ်မာဒူရိုအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေချုပ်ဖောက်မှုတွေကိုစန့်ကျင်တဲ့အနေနဲ့ယာယီကနှုတ်ထွက်ကြောင်းကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားအကြီးအကဲတပ်မတူကကြေညာလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံဟာပြိုကွဲပစ္စည်းနေတဲ့တိုင်းပြည်စင်ကိုရရှိနေပြီးဥပဒေမဲ့အာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အစိုးရကိုဥဆောင်နေသူတမန်မာဒူရိုကလည်းတာဝန်နဲ့မထိုက်တန်သူတူဖြစ်ကြောင်းမနေ့ညက AP သတင်းဌာနနဲ့မေးမြန်းခဲ့မှာတန်မှုကြီး ICS မာဒီနာကပြောဆိုလိုက်ကြပါ။အစိုးရတတိယနဲ့တိုင်းပြည်တာဝန်တွေကိုစောင်းနိုင်အောင်တမန်ယာယီကထွက်ပြေးဖို့လည်းသဘောပေါက်ဝင်ချင်းဆိုင်ရာကျွမ်းကျင်သူနိုင်ငံတကာရှေ့နေတူလည်းဖြစ်တဲ့တန်မှုကြီးမာဒီနာကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားတန်မှတ်ကြီးကတော့ယူသားမှုမရှိတဲ့အတွက်တန်မှုကြီးမာဒီနာကိုယာယီကဖယ်ရှားလိုက်ကြောင်းပြောဆိုခဲ့တာပါ။တမန်တော်မာချူအစိုးရကိုအထွေထွေသွေးမောက်ဖို့အတိုက်ခံတွေကလှုပ်ဆော်ခဲ့တဲ့မနေ့ကတော့ဗင်နီဇွဲလားနိုင်ငံတဝန်းကမြို့တွေမှာတပင်းတွေဝါယာရိုးတွေအမိုက်ထရိုက်တွေပရီဘောကပစ္စည်းတွေလမ်းတွေကိုပိတ်ဆို့တားဆီးပြီးဗင်နီဇွဲလားနိုင်ငံသားတွေဆန္ဒပြခဲ့ကြပါတယ်။တချို့နေရာတွေမှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတ်တဲရင်ဆိုင်မှုတွေလည်းဖြစ်ပွားခဲ့တာပါ။ညနေမှာအဝစီထားတဲ့လူငယ်အုပ်စုတွေကလမ်းပေါ်မှာရှိတဲ့အတားဆီးတွေကိုမိရှို့ဖြစ်စီပြီးလုံနေရဲတွေကိုခဲရင်နဲ့ပြပောက်ခဲ့ရမှာလုံချုံရေးတပ်ဖွဲ့တွေကလည်းမျက်ရည်ယူပုံတွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြပါတယ်။ကာကတ်မျိုးစုံကဆန္ဒပြပွဲတစ်ခုမှာတော့သူ့အတွက်တန်ရုံပြစ်ခတ်တွေဖြစ်ပွားရကနေအသက်24နှစ်ရွယ်လူငယ်တူသေဆုံးခဲ့ပြီး3ဒဏ်ရာရရှိခဲ့ကြောင်းအစိုးရရှင်းလင်းရုံးကသတင်းထုတ်ပြန်ခဲ့တာပါ။အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကရဲကင်းစခန်းတွေကိုမီးတင်ရှို့ခဲ့တယ်လို့ဆန္ဒပြပွဲတွေအတွင်းလူများပြားလဲဖမ်းဆီးခံခဲ့ရပါတယ်။
အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာဂျူးနဲ့မွတ်စလင်တွေအကြားပိုင်ဆိုင်မှုအငင်းပွားနေကြတဲ့ဝိပုစုတောင်းတဲ့နေရာကိုအသက်50အောက်မွတ်စလင်မျိုးသားတွေဝင်ရောက်ခွင့်အစ္စရေးရဲတပ်ဖွဲ့ကဒီကနေ့ပိတ်ပင်လိုက်ပါတယ်။ အာရဗ်တနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရရှိနေဦးသိဆုံးခဲ့ပြီးတဲ့နောက်လုံခြုံရေးကိရိယာတွေတက်ဆင်ထားတဲ့အိုးစီရီမြို့ဟောင်းနေရာမှာစစ်နပြသူတွေနဲ့ရဲတွေအကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးစစ်နပြသူနှစ်သားစင်နီးပါးထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်နိုင်ဘက်အတွင်းမှာပဲအခုလိုပိတ်ပင်တားမြစ်လိုက်ကြပါအိုစီရီနာတဝိုက်မှာလုံခြုံရေးအဆောက်အချက်တွေပို့ပြီးတော့ချထားတယ်လို့လည်းအစ္စရေးရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်လောလောဆယ်မှာတော့မွတ်စလင်နဲ့ဂျူးတွေဘာသာရေးအရထွန့်မြတ်ထားတဲ့နေရာဒီအိုစီရီနဲ့ Temple Mount ဝိပုစုတောင်းတဲ့နေရာမှာအသက်50နဲ့အထက်အမျိုးသားတွေကဝင်ခွင့်ပြုမှာဖြစ်ပြီးတော့အမျိုးသမီးတွေကတော့အသက်အရွယ်မရွေးဝင်ခွင့်ရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်မွတ်စလင်တွေက Nobel Sanctuary မြင့်မြတ်တဲ့ကုခုရလို့ခေါ်ပြီးတော့ဂျူးတွေက Temple Mount လို့ခေါ်တဲ့ဝိပုစုတောင်းနေရာမှာဒီသတင်းပတ်အစောပိုင်းတုန်းကလုံခြုံရေးစစ်ဆေးတဲ့ကိရိယာတွေတက်ဆင်ပြီးချိန်ကစလို့မွတ်စလင်အမျိုးသားအများအပြားအပြင်မှာပဲဝိပုစုတောင်းခဲ့ပါတယ်ရှင်
။ဒီလိုနိုင်ငံရှိဘက်ကစားတောင်းဆိုင်တစ်ခုမှာဒီကနေ့မနေ့ပိုင်းတောင်းဝေပောက်ကွဲမှုတစ်ခုဖြစ်ပွားရကလူနေဦးသေဆုံးပြီး55ယောက်ထဏ်ရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီလိုနိုင်ငံရှိဘက်စီချမ်းပြည်နယ်ပြင်းတော်ဟန်ကျုံမျိုးကစားတောက်ဆိုင်ပေါကောင်းမှုမှာအသက်မသေချန်နေသူတွေက12ယောက်ထက်မနည်းကဒဏ်ရာပြင်းထန်ကြောင်းလဲဒေသခံအာဏာပိုင်တွေကပြောဆိုခဲ့တာပါပေါကွဲမှုကြောင့်မိလောင်ချက်မှုဖြစ်ပွားခဲ့တာကိုတော့မိသက်သမားတွေကအလင်းမြန်ငြိမ့်သက်နိုင်ခဲ့ကြပြီးရဲတပ်ဖွဲ့ကတော့အခင်းဖြစ်ရာနေရာအနီးနားတစ်ဝိုက်မှာတောလာမှုတွေကိုလည်းကန့်တတ်လိုက်ပါတယ်ကားတွေစပိန်တွေစိုက်ကယ်တွေနဲ့ဖြတ်တန်းတောလာရာအဓိကလမ်းမကြီးတစ်ခုပေါ်မှာရှိတဲ့စားတောက်ဆိုင်မှာပေါကွဲမှုဖြစ်ပွားတဲ့အချိန်ကဗီဒီယိုမှတ်တမ်းတွေနဲ့အင်တာနက်လူမှုကွန်ရက်ဒီဘုံမှာပြန်နိုင်ခဲ့ပါတယ်။နိုင်ငံပိုင် CCTV ရုံးမြင့်တန်ကြားမှာတော့မိလောင်ချွန်ထားတဲ့လူနေရက်ွက်ထဲကစစောက်ဆိုင်မျက်နှာစာကိုပြသခဲ့တာပါ။ပေါကွဲမှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေကဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်ပါရဲ့။ BNN ရခင်ရှင်စီမင်းစည်းကမ်းတွေအားနည်းမှုတွေကြောင့်တရုတ်နိုင်ငံမှာအလားတူမတော်တဆမှုမျိုးမကြာခဏဖြစ်ပွားလို့ရှိရပါတယ်
။ Green နိုင်ငံ Coast ချွန်းမှာဒီနေ့မနေ့ခင်က 6.9 ပြင်ရရှိတဲ့ငလင်လောက်တာကြောင့်လူလက်ဦးထက်မနေ့တိဆုံမီတရားကြော်တင်ရရခဲ့ပါတယ်။တိဆုံသူနှစ်ဦးဟာတူရကီနဲ့ဆူရင်ကနိုင်ငံခြားသားခီးသွားနှစ်ဦးဖြစ်တယ်လို့ကွီအနာဘန်တွေကပြောပါတယ်။ဒါမဲ့နာမည်အသေးစိတ်ကိုတော့မဖော်ပြပါဘူး။တရားပြင်းထန်တဲ့သူ9ဦးထက်မနေ့ရှိပြီးတော့သူတို့ကတော့ခရစ်ကျွန်းကဆေးရုံတစ်ခုကိုရဟတ်ရင်နဲ့ပို့ဆောင်ပေးခဲ့ပါတယ်။ကွီနိုင်ငံကိုစ်ကျွန်းအရှေ့ဘက် 16.2 ကီလိုမီတာအကွာလောက်နဲ့တူရကီဘက်ကဒီအဓိကအပန်းဖြေစခန်းဘော်ဒရွန်ကနေဆိုရင်တောင်ဘက်13.3ကီလိုမီတာလောက်မှာရှိတဲ့အေဂီယန်ပင်လယ်ထဲကဂရင်းနဲ့တူရကီခီးသွားတွေအလားများတဲ့နေရာတွေအနီးမှာငလင်အဓိကဗဟိုပြုလုပ်ခဲ့တာပါ။နောက်ဆက်တွဲငလင်ငယ်တွေထက်ပြီးတော့လှုပ်လာနိုင်တဲ့အပေါ်တူရကီအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒါပေမဲ့တူရကီဘက်ချမ်းမှာအခုငလင်ကြောင့်တည်ဆုံးသူမရှိခဲ့သလိုထိခိုက်ပျက်စီးမှုလည်းကြီးကြီးမားမားမရှိခဲ့ပါဘူး။Coast ကျွန်းမှာ Greek data စံတော်ချိန်မနေ့တနအိခွဲလောက်မှာငလင်လှုပ်ခဲ့ပြီးတဲ့နောက်အိမ်တွေထဲမှာပိတ်မိနေကြတဲ့သူတွေကိုတော့ကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေကဲထုတ်နေပါတယ်။ငလင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦအများစုဟာလူနေအိမ်ဟောင်းတွေဖြစ်ပြီးတော့နောက်ပိုင်းငလင်တန်းခံနိုင်တဲ့အဆောက်အဦတွေမဆောက်ခင်ဟိုးအိမ်ကလေးကရှိခဲ့တဲ့အဆောက်အဦတွေဖြစ်တယ်လို့ Coast ကျွန်းမြို့တော်ဝန်ကပြောပါတယ်ရှင
်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ခင်ပြူထွေးတို့ကြီးညာပေးသွားတာပါ။အခုညနေပိုင်းထုတ်လွှင့်ချက်စီစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ဒီကနေ့ညနေပိုင်းနိုင်စင်ကြမယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့မြန်မာပြည်အဆုံးသတ်ခီးစဉ်ကြောင်းနဲ့စပါမယ်ရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးထူးကိုယ်စားလှယ်ဒေါက်တာရဟီလီရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကတော့ဒီကနေ့မှအဆုံးသတ်ခဲ့ပါပြီ။ကုလထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ပြည်ထောင်စု၈နှစ်ကျုံနဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံတွင်းလူအခွင့်ရေးအခြေအနေတွေကိုစက်နှစ်ကြာကွန်ဆင်လေ့လာပြီးတဲ့နောက်ကုလထုကုစလေဒေါက်တာရန်ဟီလီဟာဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပနေတာပါ။သူမရဲ့ခီးစဉ်အဆုံးမသက်ခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူမရဲ့ဒီကနေ့ခီးစဉ်သေစိတ်ကိုတော့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီနေ့မနေ့ဒေါက်တာရန်ဟီလီကရှိတိကျုပ်ထွန်းထုံးနဲ့အရေးဆုံးဖြစ်ပါတယ်။ပြီးပြီးတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖီမင်းတို့ကြည့်ပါရစေ။နောက်လေယာဉ်ကြီးစီသိသိကြီးနဲ့ပြည်내ညာချထားရေးကော်မတီကြည့်ပါရစေ။အဲ့ဒီအဖွဲ့ကိုဘုံမှုချုပ်အောင်စိုးတဲ့ဒီရေးဒုတိယဝန်ကြီးကဆောင်ကြည့်ပါရစေ။နောက်ပြီးတော့ဒီနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လာဆက်ကြည့်ပါရစေ။ဆုံးဖြတ်ရန်ကိုပြန်ရောက်ပါလို့
ဒီကနေ့အစောပိုင်းမှာပြည်ချိုင်းဝင်ကြီးဥဖေမြင့်နဲ့တွေ့ဆုံစဉ်အတွင်းသတင်းရယူခွင့်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြည်ချိုင်းဝင်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမျိုးမြင့်မောင်က VOE ကိုပြောပါတယ်။
ဟိုပြည်သားတခုကတော့ကျွန်တော်တို့နဲ့ဆွေးနွေးတယ်ဆိုတာဒီ အားကြောင့်ရဖြစ်မလဲဆိုရင်အပြင်ထုတ်ပြန်မှုဆိုင်ရာအပြင်ရယူခွင့်ဆိုင်ရာဒီကိစ္စရတွေကိုအဓိကထားပြီးဆွေးနွေးရတယ်ဆိုတော့ကျွန်တော်ကရည်ရွယ်ချက်ပြောလို့ရပါတယ်
အခုနောက်ပိုင်းပေါ်တော့သတင်းသမားတွေဖန်ခန့်ရပြီးတော့66ကကြီးနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေကိုဆွေးနွေးကြတာမျိုးတွေရှိပါလားခင်ဗျအ
ဲ့ဒါတော့ကျွန်တော်အကြီးကပြောလို့မရဘူးခင်ဗျကျွန်တော်ပြောရတဲ့အတိုင်းပေါ့နော်အကြောင်းအရာလေးရတာဒါလေးရှင်းပြရလို့ရည်ရွယ်ချက်ဆိုင်ရာကိုအသေးစိတ်ပြောဖို့တော့ကျွန်တော်တို့
မစ္စံဟီလီဟာတမရဲ့ခီးစဉ်ဆက်ဆက်ခြင်းနေမှာပဲစက်သွေးဥပဒေပုံမှန်66ကကြီကိုဖျက်သိမ်းပေးဖို့ဥဆောင်လှုပ်ရှားနေတဲ့လူမျိုးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မနေ့ကနေပြီးတော့မှအမျိုးသားလွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းမှာလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တာနောက်ဆက်နေတယ်လို့ဝေဖန်နေကြတဲ့ပုံမှန်66ကကြီကိုလုံးဝဖျက်သိမ်းပြစ်ဖို့တိုက်တွန်းဆွေးနွေးခဲ့တာပါမြန်မာနိုင်ငံကို6ကြိမ်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကွန်ဆယ်မစ္စယန်ဟီလီဟာလုံခြုံရေးအခြေအနေတွေကြောင့်အစိုးရကတွားရောက်လေလာဖို့တားမြစ်ထားတဲ့ရှမ်းပြည်နယ်အတွင်းကနေရာတချို့ကလွဲလို့သူခီးစင်မှာတွားရောက်ဖို့စီစဉ်ထားတဲ့နေရာတွေအလုံးကိုတွားရောက်ခဲ့တာပါရခိုင်ပြည်နယ်ကိုတွားရောက်ရမှာတော့ပြိပခဖြစ်ခဲ့ရာမောင်တော်ဒေသအပါအဝင်အထူးစီးပွားရေးစုံစောက်ဖို့ပြင်ဆင်နေတဲ့ကြောက်ဖြူမျိုးနယ်နဲ့ဘူးသီးတောင်အချင်းထောင်တို့ကိုလည်းတွားလေလာခဲ့ပါတယ်ဒီတစ်ခေါက်မှာတော့ကချင်ပြည်နယ်ကိုမတွားရောက်ခဲ့ပေမဲ့လည်းကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလူအခွင့်အရေးအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်။ဒါအပြင်ရန်ကုန်နဲ့နေပြည်တော်တို့မှာလည်းအစိုးရထိပ်ပိုင်းကောင်ဆောင်တွေနိုင်ငံရေးတကြလှုပ်ရှားသူတွေနဲ့ဒေသခံတို့ကိုတီးခြားစီတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာဒီတစ်ခေါက်ခီးစဉ်တွင်တွေ့ရှိချက်တွေကိုသတင်းမီဒီယာသမားတွေကိုရှင်းလင်းပြောကြားပြီးတဲ့နောက်လာမယ့်အောက်တိုဘာလမှာကုလသမဂ္ဂမှာအစည်းအဝေးခန်းစာတရက်တင်သွင်းသွားဖို့ရှိပါတယ်ခင်ဗျာ။
ကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးနေ့တွေ့ဆုံဆွေးနွေးမှုတွေအကြောင်းကိုကိုထိုင်အောင်ပြောပြသွားတာပါ။အခုမြမငင်းချမ်းရေးခီးစဉ်ဘက်ကိုလည်းကြည့်ကြရအောင်ပါရှင်။မြမအစိုးရနဲ့တရားဝင်ငင်းချမ်းရေးဆွေးနွေးနိုင်ဖို့ဦးလှမောင်ရွှေခေါင်းဆောင်တဲ့ငင်းချမ်းရေးကော်မရှင်အကြံပေးဖွဲ့နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ DPN တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲအတွင်း UNFC ဘက်ကတင်ပြချက်အပေါ်မှာကော်မရှင်အကြံပေးအဖွဲ့နဲ့နှိစက်မှုတွေရှိပေမဲ့အပြန်အလှန်ဂရီးပြူတဲ့ Deep Commitment DOC လက်မှတ်ရေးထိုးနိုင်ရင်မှာတော့အမြင်ကွဲလွဲတာတွေရှိနေသေးတဲ့အကြောင်း UNFC ခေါင်းဆောင်တွေကပြောပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။မနေ့ကငင်းချမ်းရေးကော်မရှင်အကြံပေးအဖွဲ့နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ DBN တို့နှစ်ဖက်တွေ့ဆုံမှုနဲ့ပတ်သက်လို့ UNFC ရဲ့ပြောခွင့်ရနန်းအောင်မငေးကအခုလိုပြောပါရယ
်။မနေ့က PC ကြံပေးဖွဲ့နဲ့အလို့တဘောဆွေးဆိုခဲ့တာအရင်ကကျွန်တော်တို့ဒီပြတ်သွားတဲ့သူကြီးကြီးကိုကြက်ပေါ်မှာပေါ့နော်။ပြန်လည်ကြည့်နိုင်တယ်။ဒီခံရတဲ့ process နဲ့သူရခံရတဲ့ process ဒီမြောက်ကြည့်ကြတော့ပတ်သက်နေတော့ဒီဆက်မှုရှိပါတယ်ကျွန်တော်တို့တင်တဲ့သဘောတရားတွေသူတို့တင်တဲ့သဘောထားတွေအနည်းဆက်မှုရှိပါတယ်ဒါပေမဲ့ဟိုစကားလုံးအသုံးလုံးတွေရက်တိချက်တွေလက်ကွဲလက်မှုတရှိနေသေးတယ်တရားဝင်တွေ့ဆုံပွဲမှာပဲအတူတူပြောနိုင်တယ
်ဒီတွေ့ဆုံမှုမှာတစ်ဖက်အပြန်အလှန်ကတိကဝတ်ပြုတ်တဲ့ Date of Commitment DOC လက်မှတ်ရေးထိုးနိုင်ရေးကိစ္စရမှာနှစ်ဖက်နားလည်မှုကွဲလွဲနေတယ်လို့နောက်မငေးကဆက်ပြောပါတယ်
UPC တက်ဖို့ကိုလောလောလလဒီ UPC ထူလိုက်ပြီးတက်ဖို့ဆိုပြီးတော့သူရအနေနဲ့ခံရတယ်ကျွန်တော်တို့ DOC ဆိုတဲ့ခံရင်ချက်က UPC တက်ဖို့မဟုတ်ပဲနဲ့ဒီ NC မထိုးသေးခင်ဂျာကာလာစီစဉ်တခုမှဆက်လက်ဆွေးနွေးဖို့ရအောင်နိုင်ငံရေးလမ်းဖွင့်ဖို့အခွင့်အရေးရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ UPC ကိုထူးချင်တဲ့သဘောဖြစ်တယ်လေအဲဒီဘက်နဲ့ကွဲလွဲမှုရှိတာပါ
UNSC အဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ဇူလိုင်လအချိန်27ရာစုပင်လုံညီလာခံမှာဆက်ရောက်ဖို့အတွက်အစိုးရကနေကန့်လန့်လာတဲ့ NC လက်မှတ်ရေးထိုးပါမယ်ဆိုတဲ့နှစ်ဖက်အပြန်အလှန်ကတိကဝတ်လက်မှတ်မရေးထိုးခဲ့သလိုညီလာခံကိုလည်းဆက်ရောက်ခဲ့ခြင်းမရှိပါဘူး UNSC နဲ့အစိုးရငင်းချမ်းရေးကော်မရှင်တို့စရမချေမြောက်တရားဝင်တွေ့ဆုံမှုကိုရန်ကုန်မြို့မှာပြုလုပ်သွားဖို့ကို UNSC ဘက်ကဩဂုတ်လ5ရက်နေ့အလွန်မှာတွေ့ဖို့အဆိုပြုထားပါတယ်ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တွင်းမှ NNSP မုံကြီးရက်ပါတီ KMPP ကရင်နေမျိုးရာတိုးသက်ရေးပါတီ SSPP ရှမ်းပြည်တိုးသက်ရေးပါတီ ANC ရခိုင်မျိုးရာကောင်စီနဲ့ ADU လာဟုဒီမိုကရက်တစ်စီယုံစတဲ့၅ဖွဲ့တာကြာရှိနေပါတယ် UNSC ဖွဲ့ကလည်းနှုတ်ထွက်ခဲ့တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO တန်းပလောင်လူမျိုးရေးသားဦး CNL MNCAA ကိုကတာဖွဲ့နဲ့ဝမျိုးရာဖွဲ့ချုပ် WNO ဖွဲ့တွေအနေနဲ့UWSP ဝပြည်သွေးစည်းညွှန်ရေးပါတီကလည်းဥဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မှပူးပေါင်းခဲ့တာဖြစ်ပြီးအဖွဲ့တွေအနေနဲ့ NC လမ်းကြောင်းကိုလက်မခံပဲငင်းချမ်းရေးလမ်းကြောင်းတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အဖွဲ့တွေအနေနဲ့ငင်းချမ်းရေးလမ်းကြောင်းတစ်ခုပေါ်ဆောင်မယ်ဆိုပေမဲ့လည်းNC လက်မှတ်ရေးသွေးရေးနဲ့ပတ်သက်ပြီးအစိုးရဘက်ကမှခွဲခြားမှုတွေရှိနေပါတယ်အထူးသဖြင့် UWSP ဝပြည်သွေးစည်းညွှန်ရေးဖွဲ့နဲ့မိုင်းလာသားဖွဲ့တို့အနေနဲ့ NC လက်မှတ်ရေးဆိုးစရာမလိုတဲ့အနေအထားမှာရှိနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်။ဒီအချိန်လေးကိုငြိမ်းချမ်းရေးကော်မရှင်ဖွဲ့ကောင်းဆောင်ဦးအောင်စိုးကအခုလိုပြောပါတယ်
ဟုတ်ကဲ့အဲ့ဒီဒီချိန်ကြီးကျွန်တော်ကောင်းဆောင်မိုင်းကစဉ်းနေစဉ်းစားပါလိမ့်မယ်ထင်ပါတယ်ကျွန်တော်တို့ကစဉ်းစားတဲ့ဒီဟိုမိုင်းလမ်းနဲ့ဝါနဲ့ကတော့သိက္ခာတနာမရှိပါဘူးဒါပေမဲ့လူကြီးပိုင်းကြီးကြီးနိုင်ပါလိမ့်မယ်ခင်ဗျာ
ငြိမ်းချမ်းရေးကော်မရှင်အနေနဲ့လက်နက်ကန်ဖွဲ့အားလုံးကိုသဖွဲ့ချင်းသွေးဆိုးနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းဦးအောင်စိုးကပြောပါတယ်ဝါပြည်သွေးစည်းညီရေးဖွဲ့နဲ့မိုင်းလမ်းဖွဲ့တို့အနေနဲ့တမတော်နဲ့စီရေးပฏิပခမဖြစ်သက်ဘူးတဲ့အချိန်ကြောင့်တို့နှစ်ဖက်အတွက်အစိုးရအနေနဲ့တိကျစဉ်းစားချက်တွေရှိနေတယ်လို့ဦးအောင်စိုးကနေမီဒီယာတွေကိုပြောဆိုမှုတွေလည်းရှိနေပါတယ်ဒီအချိန်နဲ့ပတ်သက်လို့ UNSC ရဲ့ပြောခွင့်ရနိုင်အောင်ငေးကအခုလိုအမြင်သဘောထားပေးပါတယ်
ဒီစီဖော်ပြတော့အောင်စုပြောတဲ့အပေါ်ကကျွန်တော်တို့ကဏ္ဍဆောင်ကြတော့ဒီတည်ငြိမ်ချက်လက်ကဘလောက်မှဤဘလောက်မှမှဤကိစ္စမှန်ကတို့ချင်းချင်းမစီဝင်ကျဲကြရတာရှိတယ်ဗျ။ဒါပေမဲ့ဒီလေကဥစ္စာမောင်ရှင်တို့ဟိုမိချတာတိကျစားကဒီအစီအစဉ်ပေါ်ထားမဟုတ်ဘူးလို့ပြောတော့ဆိုတော့ကျွန်တော်တို့အမှအတော်လေးဒီခွဲရလည်းနဲ့ခက်တယ်ဗျ
။မနေ့က UNSC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ TBN နဲ့ငင်းချမ်းရေးကော်မရှင်အကြံပေးဖွဲ့တို့ရဲ့တွေ့ဆုံမှုမှာငင်းချမ်းရေးကော်မရှင်ဘက်ကဥလှမောင်ရှင်ဒေါက်တာမင်းစောဦးနဲ့ဦးကျော်လင်းဦးလိုသုံးဦးနဲ့TBN ဘက်ကနိုင်အောင်မငေးဦးသွန်းစော်နဗစ်ဘွန်ဦးဆန်အောင်ဘူမူကြီးဟတ်ထန်ဘူမူဘုံနိုင်တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာငင်းချမ်းရေးကော်မရှင်ကလည်းငင်းချမ်းရေးလုပ်ငန်းစဉ်အတွက်တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးနေစေချင်နေပါပဲ။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ TNL တပ်မတော်တပ်ဖွဲ့တို့နဲ့စစ်ရေးတင်းမာနေစေချင်နေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုဆက်ပြီးထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဆက်ပြီးတော့အလုပ်လုပ်နိုင်ရေးလမ်းရှိလာပြီဆိုတာကိုနားဆင်ရပါအောင်မယ်။ထိုင်းနိုင်ငံမှာ CI လို့ခေါ်တဲ့မြည်သူမြေဝါဖြစ်ကြောင်းအထောက်အထားစာအုပ်ရှိမှဆိုရင်မြန်မာနိုင်ငံကိုချက်ချင်းပြန်စရာမလိုပဲအလုပ်လုပ်ခွင့်ရတော့မှာပါ။ CI အထောက်အထားပြစာအုပ်ထုတ်ပေးနိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေဘက်ကဝန်ထမ်းအင်အားတိုးချဲ့ပေးထားပြီးဇူလိုင်လ24ရက်နေ့ကနေပြီးတော့ကိုလာဇန်ပိုင်းအထိ15ရက်အချိန်ပေးထားကြောင်းနဲ့မြန်မာနိုင်ငံတော်အစိုးရအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့အထောက်အထားမဲ့မြန်မာအလုပ်သမားတွေကို CI မြေသူမြေဝါဖြစ်ကြောင်းတက်သေးခံစာအုပ်လုပ်ကြဖို့ဇူလိုင်လ18ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြီးတော့တိုက်တွန်းနှိုးဆော်ထားတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေ့ပြောင်းလူသမားများရဲ့အလုတ်တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသေးထွက်ပေါ်လာပြီးတဲ့နောက်ထိုင်းဆိုရကဖမ်းဆီးမှုတွေဆက်တိုက်လုပ်လာတဲ့အတွက်နေရပြန်တဲ့မြန်မာပြည်တောင်းတဲ့ချီပြီးပြန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းအလုပ်သမားဝန်ကြီးဌာနကနေတရားမဝင်အထောက်ထားမဲ့နေထိုင်နေတဲ့အလုပ်သမားတွေအတွက်အခွင့်အရေးပေးတဲ့အနေနဲ့ဇူလိုင်လ24ရက်နေ့ကနေ15ရက်အတွင်းစည်းရင်းပေးသွင်းပြီးမိသူမိဘဖြစ်ကြောင်းအထောက်သားစာအုပ်ရှိရင်မြန်မာပြည်ကိုချက်ချင်းပြန်စရာမလိုပဲအလုပ်လုပ်ခွင့်ပေးမယ်ဆိုတာကိုဇူလိုင်လ6ရက်နေ့ကနေထိုင်းနိုင်ငံဘက်ကထုတ်ပြန်ထားတာပါဒီအတွက် CI နေလောက်ကြဖို့ကိုလည်းမြန်မာနိုင်ငံဘက်ကနေပြည်တော်စုသမ္မတမြန်မာနိုင်ငံတော်အစိုးရအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဇူလိုင်လ18ရက်နေ့ကအသိပေးကြေညာချက်ထုတ်ပြန်ထားပါတယ်မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ထုတ်ပေးနေတဲ့မဟာဆိုင်အမှတ်1နယ်မြေကတာဝန်ခံဦးမမောင်သိန်းကတော့လာမယ့်ဇူလိုင်လ24ရက်နေ့ကစပြီးလာစီရင်သွင်းရမယ့်ရွှေပြောင်းလူသမားတွေအတွက်သူတို့ဌာနတွေအနေနဲ့ဝန်ထမ်းတွေကိုပါတိုးချဲ့ပြီးပြင်ဆင်ထားတယ်ဆိုပြီးအခုလိုပြောပါတယ်
တတ်တူမယ်ခင်ဗျာလူကြီး one session တတ်တူမယ်ပြောတယ်တယုံတယုံပါခင်ဗျာဒီသူကကျွန်တော်တို့ဒီ24ရက်နဲ့လာမယ့်လ6လပိုင်း9ရက်နေ့ဒီပေါ့နော်15ရက်ဖြန့်သေးထားတယ်ထိုင်းတနင်္ဂနွေလို့မှကျွန်တော်ကြားတာစင်တာအခု90ဖွင့်ပြီးနေပြောတယ်ထိုင်းတက်ကအဲ့မှာအထောက်အားမရှိတဲ့လူတွေလာပြီးစင်းစင်းတော့ခင်ဗျာအဲ့လိုပြီးမှကျွန်တော်ကရှင်းလာတိုင်းလာမှာကျွန်တော်တက်ကနေစပြီးလုပ်မှာခင်ဗ
ျမိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ် CI စာအုပ်ကိုလုပ်ဖို့အတွက်လူသမားတွေအနေနဲ့နားလေသဘောပေါက်မှုတွေအားနည်းနေတာတွေရှိနေသေးတဲ့အတွက် CI ကိုမလုပ်ကြတော့ဘဲမြန်မာပြည်ကိုပြန်ပြီးနိုင်ငံကိုလက်မှတ်ကိုပဲတန်းလုပ်နေကြသူတွေရှိနေတာပါထိုင်းနိုင်ငံထဲမှာတိုင်းရောက်ကနဲ့နေထိုင်သူအားလုံး CI ကတ်လုပ်ရမယ်ဆိုပြီးမလကစပြီးထိုင်းနိုင်ငံရဲ့နယ်မြေ6ခုမှာရုံးနေဖွင့်ထားပြီးမဲ့တတ်မှတ်နှုန်းတဲ့ဈေးကြီးပြီးပွဲစားတွေများလာကြောင်းပန်းရောင်ကတ်ရှိသူ9သိန်းကျော်ထဲမှာ CI စာအုပ်လုပ်တဲ့သူအရေအတွက်က3သိန်း8000လောက်ပဲရှိသေးတယ်လို့သိရပါဗျ။တရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်ကအထောက်အထားမဲ့မြန်မာတွေဟာ CI စာအုပ်လုပ်ဖို့လိုအပ်တဲ့အကြောင်းနဲ့စာအုပ်သက်တမ်းက၄နှစ်ရှိမှဖြစ်လို့ချက်ချင်းမြန်မာပြည်ကိုပြန်စရာမလိုဘူးလို့လည်းဆိုပါတယ်
။ CI ရဲ့စာအုပ်သက်တမ်း၄နှစ်ရှိကြတဲ့အဲ့ဒီနှစ်တွင်းမှာကျွန်တော်ဒီမှာရှိနေတဲ့ရွှေပြောင်းလုပ်သမားတွေမှာအထောက်အထားမရှိကြဘူးလေတချို့ဆိုအဲ့ဒီကြောင့်ဒီအစိုးရကဒီ CI ကိုထုတ်ပေးတာပဲ CI သက်တမ်း၄နှစ်တွင်းမှာဖြစ်တဲ့တော့ဒီနိုင်ငံပြန်ပြီးတော့မှတ်ပုံတွေလုပ်နိုင်တဲ့လူလုပ်ဖို့ဗျာအိမ်အောင်စုတွေပါဗျာအခွင့်အရေးပေးတာပဲ ်ပြည်အရှိမကတမပြတရားမတော်လို့ရတယ်တနင်္ဂနွေတော်လို့ရတာဝေးအဲ့ဒါကြောင့်လေ
တိုင်းဆိုရရဲ့ဥပဒေစီမံချက်အစ်တကြောင့်တရားမဝင်အလို့သမားအများအပြားတောင်းတဲ့ချီပြန်သွားပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံထဲမှာအလို့သမားလိုအပ်ချက်ပြဿနာတွေဖြစ်လာတဲ့အကြောင်းထိုင်းလုပ်ငန်းရှင်တွေကလည်းထုတ်ပေါ်ပြောဆိုလာတာပါဒီအတွက်ထိုင်းနိုင်ငံမှာယင်းနှိမ့်မြုံနယ်မှုလာလို့ကြတဲ့နိုင်ငံခြားသောလုပ်ငန်းရှင်တွေညှော့နှဲသွားနိုင်တယ်လို့လည်းထိုင်းနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေနဲ့စုပေါင်းထားတဲ့အဖွဲ့အစည်းတွေကလည်းထောက်ပြကြပါတယ်ရှင
်ဒေါ်ရရှင်များရှင်နယ်သာလန်နိုင်ငံမှာလူငယ်တွေ10နှစ်အတွင်းပြာစွေးမှုတွေကျဆင်းလာတာပြည်မှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုကင်းတွေအပါအဝင်ပြာစွေးမှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောပြာစွေးမှုကျဆင်းရေးပြည်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို Viewer ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ Viewer ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်တဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကထိုင်းရိုက်နေလိုက်စစ်စင်ကကြိုဆိုပါရစေ။
လာမယ့်စနေညဓာတ်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းအရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေကိုစုံစမ်းနေတဲ့ထူးဆောင်စမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုတံပြန်နိုင်မဲ့နည်းလမ်းတွေသမ္မတထွန်နယ်ထွန်းရဲ့လက်ထောက်တွေကရှာဖွေနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တင်ရှားရဲ့ဆိုဟာရှင်းနေပြီးစုံစမ်းရာရှိပြီးပေါဝင်တဲ့အထူးဆောင်စမ်းစစ်ဆေးမှုရဲ့အဖွဲ့ကတော့ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးချိန်မှာသမ္မတရဲ့လက်ထောက်တွေကရုရှားနဲ့ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေကြတာပါ။အစ်ဇွေးနိုင်ငံဂျေရုဆလင်မြို့မှာဂျူးနဲ့မွတ်စလင်တွေကြားပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ဝတ်ပြုဆုတောင်းတဲ့နေရာကိုအသက်50ရောက်မွတ်စလင်မျိုးသားတွေဝင်ရောက်ခွင့်အစ်ဇွေးရဲ့တပ်ဖွဲ့ကဒီကနေ့ပဲတားမြစ်လိုက်ပါတယ်။အရတ်တနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရဲရှင်တွေကိုတည်ဆုံးခဲ့ပြီးတော့လူကြိုးကြီးရီတက်ဆင်ထားတဲ့ Old City မြို့ဟောင်းနီးဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားပြီးဆန္ဒပြသူ2000နီးပါးထိခိုက်ဒဏ်ရာရခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုတားမြစ်လိုက်တာဖြစ်ပါတယ်။ကိုရီးယားကျွန်းဆောင်မှာတင်းမာမှုတွေရှော့ချပြီးနောက်ဆုံးမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်မှုအတွက်စစ်ပတ်ဆိုင်ရာဆွေးနွေးမှုတွေလုပ်ဖို့ကန့်လန့်ထားတာကိုမြောက်ကိုရီးယားအနေနဲ့အမြန်ဆုံးလက်ခံမှုတောင်ကိုရီးယားဆိုတာကဒီနေ့တိုက်တွန်းလိုက်ပါတယ်။နှစ်ပတ်ဆက်တကြဆွေးနွေးဖို့ပြီးပြင်း1950နဲ့1953ထိကိုရီးယားစစ်ပွဲကြောင့်ကွက်ကွာခဲ့ရတဲ့နှစ်ပတ်မိသားစုတွေခဏတာပြန်လည်တွေ့ဆုံဝင်ပေးတဲ့အစီအစဉ်ကိုလည်းရှေ့လာတဲ့ပြန်လည်ဆက်တင်နေအောင်တရားဆွေးနွေးဖို့ထပ်မံပြီးတောင်းဆိုလိုက်တာပါ။ဖနက်စရနိုင်ငံမှာအရသားတွေကိုအခွင့်အရေးဖြစ်ဖြစ်ရင်းယူနေတာပြီးအစိုးရရဲ့ချန်ပီယံဝါရာဆွဲလုပ်ရတဲ့နေ့သမ္မတနီကိုလတ်စ်မာဒူရိုအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်မှုကိုဆန့်ကျင်တဲ့အနေနဲ့ယာယီကနှုတ်ထွက်ကြောင်းကုလသမဂ္ဂဆိုင်ရာဗင်နီဇွဲလားတန်မှုကြီးကပြောဆိုလိုက်ပါတယ်။
တောက်ကြနေညနေခင်းဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါလေ။ည9နာရီတခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.